အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးတိုးချဲ့ရေးနဲ့လက်ရှိပူးပေါင်းဆောင်ရွက်မှုတွေနောက်အလားလာရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေကိစ္စတွေအကြောင်းကိုဒီအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေ၊ရခိုင်ပြည်နယ်အရေး၊ဒီမိုကရေစီအသွင်ပြောင်းရေးနဲ့ဒီလူ့အခွင့်အရေး၊တရားဥပဒေစိုးမိုးရေးတို့မှာရှိနေဆဲဖြစ်တဲ့စိန်ခေါ်မှုတွေကိုအပြန်အလှန်အမြင့်ဖလှယ်ဆွေးနွေးနိုင်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။စီးပွားရေးနဲ့ကုသရေးဝယ်ရေးပိုင်းမှာပုံမိုခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်မဲ့နည်းလမ်းတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လည်းပြောပါတယ်။နေပြည်တော်မှာအင်္ဂါနေ့တုန်းကကျင်းပခဲ့တဲ့ပထမဆုံးဒီအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးစကော့မာစီယယ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ကိုတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကဦးဆောင်ပါတယ်။အမေရိကန်အဖွဲ့မှဒီဝါရှင်တန်ကလာတဲ့နိုင်ငံခြားရေး၊ကုန်သွယ်ရေး၊ပန်းတားရေး၊ကာကွယ်ရေး၊နိုင်ငံတကာဖွံ့ဖြိုးရေး၊ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနတွေကကိုယ်စားလှယ်တွေပါဝင်ပါတယ်။ဒီမိုကရေစီစနစ်ခိုင်မအောင်စ조사နေတဲ့မြန်မာနိုင်ငံကတိုးတက်မှုတွေကိုအမေရိကန်တပ်တမတ်အဖွဲ့ကအတိအမှတ်ပြုခဲ့ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့ဒီအခုဆက်ဆံရေးကဏ္ဍတရဲ့အဓိကရည်မှန်းချက်ဟာမြန်မာနိုင်ငံအောင်မြင်ဖို့ဖြစ်တယ်လို့အလေးထားပြောခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။